မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေကြောင့်အများပြည်သူသွားလာရမှာအသုံးပြုတဲ့အဝေးပြေးကားတွေနဲ့မြေရထားတွေကိုဆက်လက်ကန့်သတ်ထားအောင်မှာဖြစ်တဲ့အကြောင်းတင်ပြပေးချင်ပါတယ်ကျွန်မမိခါပါပြည်တွင်းလေကြောင်းခီးစဉ်တွေကိုဒီတစ်ပတ်ထဲပြန်လည်ပြေးဆွဲခွင့်ပြုလိုက်ပေမဲ့အများပြည်သူအသုံးပြုနေကြတဲ့မြေရထားတွေနဲ့အဝေးပြေးကားလုပ်ငန်းတွေကိုတော့ကန့်သတ်ထားအောင်မှာဖြစ်တဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်စက်တင်ဘာလတည်းကကန့်သက်ထားတဲ့ခီးသွွာလာမှုတွေကိုပြန်လည်ဖြေလျှော့ပေးရမှာတော့ရောဂါကူးစက်မှုတွေထိန်းချုပ်နိုင်အောင်အဓိကထားစဉ်းစားနေရတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောရေးဆိုခဲ့ရှိသူဒေါက်တာတန်နိုင်ဆိုက VOE ကိုပြောပါရစေ
။ဒီကျွန်တော်တို့ဒီရောဂါထိန်းချုပ်ရဲ့သဘောကလည်းဒီစပရင်ဘာရဲ့ခွန်ဖိရတာနော်။ဖိတဲ့အချိန်မှာဒီအားနဲ့တုံးပြီးတော့ဖိထားရတယ်။ဒါပေမဲ့ပြန်လွတ်တဲ့အချိန်ကအရေးကြီးတယ်။လွတ်တဲ့အချိန်မှာရုပ်တရက်လွတ်လိုက်တဲ့ခါကျရင်တော့ဒီစပလင်ကကံလိုမျိုးပေါ့အင်အားနဲ့ကြံကံပြီးတော့တဲ့ကျွန်တော်တို့ကလွယ်တယ်ပေါ့နော်ဖြည်းဖြည်းချင်းပဲကျွန်တော်တို့ကလှုပ်ရတဲ့သဘောရှိတယ်။ဥသာပြီးအစီအစဉ်ရပေါ့နော်ခဏအရင်ကြီးလည်းမကျဲဘူးအရင်ကြီးလည်းလူတွေလွတ်မသွားနိုင်တဲ့ကိစ္စကြီးပေါ့နော်ကားနဲ့သွားတဲ့ခီးတယ်နဲ့လင်းညံနဲ့သွားတဲ့ခီးတယ်နဲ့စဉ်းစားစဉ်းစားကြည့်ပေါ့နော်တရတရခုနဒီယောဂကာဝေထိန်းချုပ်ရင်းနေရာမှာသဘောတရားအရာကတော့ဘာလို့ဖြစ်ဖြစ်ဒီဖြည်းဖြည်းချင်းပဲလှုပ်ရတဲ့သဘောရှိတယ်ပေါ့နော်
ကယောဂါကူးစက်မှုတွေတိုးလာရကခီးသွွာလာမှုတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့တားမြစ်ထားပေမဲ့ကုန်စည်စီးဆင်းမှုတွေမှာထိခိုက်မှုတက်တာအောင်ကုန်တင်ရင်မောင်းတဲ့ရင်နောက်လိုက်အကူတွေကိုတော့ကျန်းမာရေးစစ်ဆေးပြီးသွာလာခွင့်ပြုထားပါတယ်ခီးတဲ့တင်ကားတွေကယောဂါကာလစီကံတတ်မှတ်ချက်တွေနဲ့အညီပြန်လဲခွင့်ပြုဖို့လဲတိုင်းနဲ့ပြည်နယ်တချို့ကပြင်ဆင်နေကြပါတယ်မြန်မာနိုင်ငံမှာကပ်ရောဂါတကြောပြန်ကူးစက်မှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာတော့ခီးတဲ့တင်အဝေးပြေးကားတွေကိုဝင်ရောက်ခွင့်ပြုဖို့စီစဉ်နေတယ်လို့လည်းရန်ကုန်တိုင်းအောင်မင်္ဂလာအဝေးပြေးဝင်းကအုပ်ချုပ်ရေးမှူးဦးအောင်မြင့်ဝင်းက VOE ကိုပြောပါတယ်
။တိုင်းဒေသကြီးဆိုတာကပြန်ဝင်ပြီးတယ်ပြည်နယ်ဆိုတာလက်ခံတယ်ရန်ကုန်တိုင်းကလွတ်ချင်တိုင်းလည်းပြည်နယ်ကလက်မခံအစမပြေဘူးချင်းပြောင်းတော့ချိန်ဆက်တာပေါ့ညီမလေးကန်ပြည်နယ်ဆိုရင်ဟုတ်တော့နင်းဦးနေနေဆိုစစ်တွေပဲတင်းလာကိုစစ်တွေပဲကိုတင်းလာနဲ့ပုံတော်ဦးကြတော့တောင်ကုတ်တို့စံတွဲတို့အဲ့ဘက်ကိုနှစ်ဖက်ခွဲလွတ်တယ်သုံးရက်ပေါ့နော်တင်းငွေနေတင်းလာပုံတော်ဦးအဲ့လိုလေးတော့ရှိတယ်ဒါကတော့တရားဝင်ခွင့်ပြုတာပေါ့နော
်ယောဂါကူးစက်မှုအဆိုးဆုံးကြုံနေရဆဲဖြစ်တဲ့ရန်ကုန်တိုင်းတဲကအဓိကအဝေးပြေးကားဂိတ်တွေဖြစ်တဲ့အောင်မင်္ဂလာနဲ့တကုန်းအေယာအဝေးပြေးကားဝင်းတွေကနေတနိုင်ငံလုံးကိုသွားလာနေတဲ့ရင်လိုင်းစုစုပေါင်း400နီးပါးရှိပြီးကယောဂါကာလမတိုင်ခင်အချိန်ထိနေ့စဉ်ခီးသွွာ2000လောက်ရှိနေတယ်လို့ရန်ကုန်တိုင်းအများပြည်သူသိယူပို့ဆောင်ရေးကြီးကြပ်မှုအာဏာပိုင်အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ကယောဂါကြုံခဲ့ပြီးတဲ့နောက်အသွားအလာကန့်သက်ထားခဲ့ရပြီးတဲ့နောက်မှာတော့ကုန်စည်တင်ဖို့အတွက်ကားစင်းရီ20လောက်သာပြေးဆွဲနေရပါတယ်။အများပြည်သူသွားလာရေးမှာအဓိကအသုံးပြုနေတဲ့မြေရထားလုပ်ငန်းတွေကိုလည်းအကန့်အသတ်နဲ့သာခွင့်ပြုထားပါတယ်။ယောဂါကူးစက်မှုတွေအဆိုးဆုံးကြုံနေရတဲ့ရန်ကုန်တိုင်းအတွင်းမျိုးဘက်ရထားတွေတိုးချဲ့ပြေးဆွဲဖို့ကျန်းမာရေးဝန်ကြီးဌာနကိုတင်ပြထားပေမဲ့ခွင့်ပြုချက်မရသေးဘူးလို့မြန်မာနိုင်ငံမြေရထားလုပ်ငန်းဦးဆောင်ညွှန်ကြားရေးမှူးဦးကျော်စိုးလင်းကပြောပါတယ်။
ရထားတွေတူးပြီးဖို့တော့ညွှန်ကြားချက်တစုံတရာမရသေးဘူးပေါ့နော်ဘယူဘက်ကကျွန်တော်တို့က72စီးကနေ30ပဲပေါ့ဒီအဲ့ဒါတိုင်းမန်နေဂျာကကျွန်တော်တို့ဒီတင်တော့ကျွန်တော်တို့ကဆက်တင်လာတာရှိတယ်အဓိကတော့အဲ့ဒီဟိုကပဲကျွန်တော်တို့ရုံးကြီးနေပေါ့နော်ရုံးကြီးနေမှာ social distancing မရဘူးပေါ့ခီးတဲ့နည်းနည်းများတယ်ပေါ့နော်72စီးကနေ30ဆိုရထားနည်းနည်းတူးပြီးလိုက်ရယ် social distancing နည်းနည်းပိုကောင်းမယ်ပေါ့နော်အဲ့ဒီရကြပါဟောဟောရုံးတဲ့ရုံးစင်းအချိန်လေးကိုကြည့်ပြီးတော့အဲ့ဒါတိုင်းမန်နေဂျာကသူ့ကျွန်တော်တိုင်းအခြေအနေကိုကျွန်တော်တို့ဒီတင်ပြတော့ကျွန်တော်တို့ကစက်တင်ပြရတာရှိတယ်ဟုတ်။တကယ်အဝေးပြေးရတော့မရှိဘူးဗျ
။ကယောကမတိုင်ခင်အချိန်ထိရန်ကုန်ကနေပြေးဆွဲနေတဲ့မန္တလေး၊ပြည်မော်လမြိုင်၊ပုဂံ၊ပဲခူး၊အုတ်ကံ၊ကြီးမြင့်နိုင်တာရဝ၊ကြီးမြင့်နိုင်ပြည်စတဲ့ရထားခီးစဉ်17ခုကိုတော့ရနာထားစေဖြစ်ပါတယ်။မန္တလေးတိုင်းမှာတော့မန္တလေးမြစ်ကြီးနာ၊မန္တလေးလာရှိုးစားရရထားခီးစဉ်6ချောင်းကိုဆက်လက်ပြေးဆွဲနေပေမဲ့လက်တလုံးနောက်ထပ်တိုးချဲ့ဖို့အစီအစဉ်မရှိသေးဘူးလို့လည်းပြောပါရယ်။ကျမရင်းနဲ့အာကစားဝန်ကြီးဌာနရဲ့ဒီကနေ့မိုးလွဲပိုင်းအထိထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ 2200 ကျော်နဲ့ကူးစက်သူအတည်ပြုလူနာပေါင်းကတော့ 38,000 ကျော်ရှိနေပါရယ်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါရယ်ရှင်။